မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်တာပါဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတဲ့အတူပဲစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဆိုလို့ရှိရင်လည်းသဘုံနဲ့ဆက်သွယ်ရဲဆိုတဲ့တန်တရားနဲ့ဒေသကနေတော်များများဖမ်းဆီးစစ်ဆေးခံမှုတွေပိုတိုးလာနေပါတယ်ကျွန်တော်တို့သိရတော့ဆိုရင်ရခိုင်ပြည်နယ်အတွင်းမှာပဲရပ်သား90ဝန်းကျင်လောက်ပါဆိုလို့ရှိရင်ဒီ AA နဲ့ဆက်နွယ်ရဲဆိုတဲ့တန်တရားနဲ့ဖမ်းဆီးခြင်းခံထားရပါတယ်ဒါကြောင့်မို့ဒီနိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်စီခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလောက်လောက်ရှိရလားတန်တရားနဲ့ဖန်စီခံရသူတွေရဲ့နင်နာမှုအတွက်ဘယ်လိုကုစားပေးနိုင်မလဲကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီမြန်မာနိုင်ငံရှိနေမြကွင်ရက်ကရှိနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်လေလိုက်ပေါ်မှာရှိပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံဒီနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွေ့ပတ်တွင်မှုဖြစ်ပါတယ်ကုဘူကြီးပါနှစ်ဦးစလုံးလေလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဦးသိန်းတန်းဦးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာဦးသိန်းတန်းဦးကြားပါရလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးသိန်းတန်းဦးခုနကျွန်တော်ပြောသလိုအရင်ဆုံးတော့ကျွန်တော်မေးချင်တာကဒီတိုင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စပါအခုတကယ်ပြောမှဆိုကချင်ဘက်မှာရောရှမ်းမြောက်မှာရောအခုဆိုရခိုင်ပေါ့အဲ့ဘက်ဒီမှာအရတားဖမ်းဆီးခံမှုတွေပို့ပြီးတော့တိုးလာတယ်ဒါလည်းတန်တရားနဲ့ဖမ်းတာပေါ့ဖမ်းတဲ့ခါမှလည်းစစ်တပ်ကဖမ်းတာပါအဲ့တော့ဒါကဥပဒေကြောင်းရဖြစ်တဲ့ဖြစ်ထက်ရလားဥပဒေကြောင်းရကိုညှိညွတ်ရလားအဲ့ဒါအရင်ဆုံးသိကြပါမယ်ခင်ဗျဟို
တကယ်ကတော့ဟိုစစ်တပ်ကလည်းဟိုဖမ်းနိုင်တဲ့အနေအထားရှိပါတယ်1959ခုနှစ်တပ်တော်အဲ့ဥပဒေမှာဟိုပြဋ္ဌာန်းထားတဲ့အချက်တွေရှိတယ်အဲ့တော့တန်းကြီးစစ်မှုကန်ကြီးပေါ့ဗျာရန်သူနဲ့ကျိုင်းဆိုင်တိုက်ခိုက်နေတဲ့အချိန်မှာဘယ်လိုအခြေအနေမျိုးတွေမှာဖမ်းနိုင်တယ်နော်ဘာရီဆောင်ရမယ်ဆိုတိကျတဲ့ကြာထန်ကြရှိတယ်။နောက်တက်တော့သတင်းမှန်ထုတ်ပြန်ရေးအဖွဲ့ကစစ်ဘက်အရာရှိကြီးတယောက်ကသူတို့ဟာ rule of engagement ပေါ့နော်။ ROE ကိုလိုက်နာပါတယ်လို့ပြောတဲ့အတွေ့အဲ့လိုလိုက်နာလို့ရှိရင်တော့ဥရိနဲ့အညီပေါ့နော်။ဥရိနဲ့အညီလုံနိုင်တဲ့အခြေအနေတော့ရှိတယ်။ညီမညီကပြဿနာတရားဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဆက်သေးမေးချင်တာကအခုကဖန်ခံရတဲ့လူတွေကရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဆိုတော့များပါလေ။တလောကဆိုရင်ဖန်ထားတဲ့ကြောင်းဝင်းအတွင်းကနေပြီးတော့ရိုးရိုးဖြစ်ပြီးတော့ပြစ်ကြခတ်ကြလို့တည်ဆုံးတဲ့အထီအောင်ဖြစ်သွားတယ်ခင်ဗျာအဲ့တော့ဒီဖန်ခံအသူတွေအတွက်တရားဥပဒေအရကာကွယ်ပေးနိုင်တဲ့အခြေအနေရောမရှိနိုင်ဘူးလား
အမှန်ကတော့ဥပဒေကရှိတယ်ဗျာလိုက်နာတယ်မလိုက်နာဘူးဆိုတော့ပြဿနာပေါ့နော်ခုနတပ်ဖက်ကဖန်တယ်ဆိုတဲ့အတွက်ကျော်1959ခုနှစ်ဘယ်တပ်တော်အဲ့ဥပဒေမှာဒီတန်းပြစ်စစ်မှုတန်းကြီးတွေရှိတယ်ပုံမှန်3ကကြီးမှာပေါ့နော်အဲ့တော့ရန်သူနဲ့ဆိုင်ပြိုင်တိုက်ခိုက်နေတဲ့အချိန်အဲ့နောက်ဒီနိုင်ငံသားနေရာတခုကိုစစ်ချီတက်တဲ့အချိန်မှာရိုင်းပက်တွေစတဲ့အချက်တွေပါတယ်အဲ့တော့ဖြစ်တဲ့ပြက်တဲ့နေရာတွေဟာတိုက်ပွဲဧရိယာတွေတော့ဖြစ်တယ်အဲ့တော့နေရာကတော့တားပြစ်စစ်မှုတန်းကြီးဖြစ်ပြီးတော့အဲ့ဒီမှာပါဝင်ပတ်သက်တဲ့ဒီအရာရှိရာကန်ကြက်တတာဒါတွေကတော့တပ်မတော်ဥပဒေလိုက်နာရလဲသူဖြစ်တာပေါ့ဗျာအဲ့တော့အဲ့ဒီဥပဒေတိုင်းနာတယ်ဆိုရင်ကျွန်တော်တို့ဒီတပ်မတော်ဥပဒေပုံမှာ49ကာကြီးကဖမ်းတယ်ဆိုလို့ရှိရင်စစ်စစ်စီရင်မှုတွေနဲ့ကျွန်တော်တို့အကြောင်းပဲဖမ်းလို့မရဘူးဒါစစ်ဘက်အချုပ်ပေါ့ဗျာစစ်ဘက်အချုပ်ဖမ်းမယ်ဆိုရင်ဖမ်းမိတယ်နဲ့ဆက်လိနာယူတယ်မှာသူ့ကိုဘာဖြစ်လို့ဖမ်းတယ်ဘာလုပ်မယ်ဘယ်လိုဖြစ်တယ်ဆိုတော့အကြောင်းဒီသက်တေကံကျဲအချင်းချုပ်ပြစ်မှုချင်းချုပ်ကိုရေးပြီးတော့အားရရအပ်ပြီးတော့မှကျွန်တော်တို့ကဒါဖြစ်ရင်ဒီအရက်ဖက်ကနေဆက်လက်ဆောင်ရွက်ရမယ်ဆိုရင်ရေးအားမှာဖြစ်တယ်အဲ့တော့ဖြစ်စဉ်တွေမှာအဲ့ဒီအတိုင်းဆောင်ရွက်ခဲ့တာရှိသလားနောက်တစ်ခါဒီဖမ်းခံတဲ့လူတွေမှာလည်းသူကသတ်မှတ်ထားတာရှိတယ်အဲ့တော့အဲ့ဒီသတ်မှတ်ထားတယ်တက်မတော်ဒီဥရိရပါပဲကျွန်တော်တို့ရန်သူလို့သတ်မှတ်ထားအပိုင်းကြီးရန်သူဆိုတာကတော့ရန်သူဆိုတာကတော့ကျွန်တော်တို့လက်နက်ကင်ထားမှာဗျတက်ထင်းကလက်နက်ကင်ပုံကန်တဲ့လူစစ်ပုံကန်မှုပြုလုပ်တဲ့လူလက်နက်ကင်ထားတဲ့သဘုံအကုန်လုံးလက်နက်ကင်ထားတဲ့အကျန်းဖက်လှူရှားသူအကုန်လုံးလက်နက်ကင်ထားတဲ့ကြီးကြီးလေးဓမြနဲ့မတင်ငါစရာလက်နက်ဆွဲကင်တဲ့လူတွေကိုမှကျွန်တော်တို့ဒါတွေကလုံနိုင်တဲ့ခါကျတော့တန်မှန်အရသားတွေကိုတော့ဒီဥရိနဲ့ဘူးပဲနဲ့နီလန်းမကြပဲတော့ဖန်စီချုံတော်လို့တရားလी
ဟုတ်ကဲ့အခုကလည်းဖြစ်နေတဲ့အခြေအနေကရခိုင်ပြည်နယ်မှာအထူးသဖြင့်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်အဲတက်မတော်ဘက်ကပြောတာကတော့အေးဒီလက်ကင်အဖွဲ့တွေကရက်သားတွေကြီးရွာတွေကိုကာကွယ်ယူပြီးတော့သူတို့တိုက်ခိုက်နေတယ်ဒါပေမဲ့သူတို့ဖမ်းလာစီတာကြတော့ကြီးရွာထဲမှာတန်တရားနဲ့ရက်သားတွေကိုဝင်ဖမ်းလာလို့ဖြစ်နေတယ်ဖမ်းတဲ့အပြင်မှာတချို့နှိမ့်ဆက်ခံရတာတွေတချို့စစ်ကြောင်းနဲ့လက်လုံမျိုးတွေတာမျိုးတွေဒီအထိပါဖြစ်နေတော့ကျွန်တော်တို့မကြခင်ကပြဋ္ဌာန်းထားတာမျိုးရှိပါတယ်ပုဂ္ဂိုလ်ကြီးလူလက်ခွင့်နဲ့ပတ်သက်တဲ့ဥပဒေမျိုးဒါတွေနဲ့တော့သွားမညှိစုံဘူးလား
သူတို့ကအဲ့ပုဂ္ဂိုလ်ရေးလလခွင့်မှာသူတို့ကပေးထားတဲ့အချက်ကလုံခြုံရေးဆိုင်ရာဆိုတဲ့အချက်တွေရှိတာတော့အဲ့ဒီဟာကအဲ့ပုခနာကျွန်တော်တို့နိုင်လွတ်လုံလို့ခေါ်တဲ့ဒီပုဂ္ဂိုလ်ဆိုင်ရာလလခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုဥရိရဲ့အားနည်းချက်ဖြစ်နေတာပေါ့ဒါတည်းအချက်ကလုံခြုံရေးနဲ့ပတ်သက်တယ်လို့ဆိုတာအငင်းပွားစရာအချက်ဖြစ်နေဆိုတော့အဲ့ဒီအချက်ရာဖတ်နေဒါပေမဲ့ကျွန်တော်ပြောချင်တာခုန ကြာထမ်းထားတဲ့ထောက်ကွာ50ကိုတက်မလို့ဥတွေမှာအတိအကျပြန်ထမ်းထားပြီလားဖမ်းနေနောက်ဆက်လေးနာရီဆိုလို့ရှင်ဘာဖြစ်လို့ဖမ်းနေနော်ဆိုတော့ပြည်မှုအချင်းချင်းရေးပြီးတော့သက်ဆိုင်ရာရာရှိပေးအဲ့ဒီကနေပြီးတော့အရေးမနေလို့ရေးမနေဆိုလို့ရှင်ရဲလက်တွေ့ရမှာပဲဘာနောက်ဆက်လေးနာရီပဲချင်ရအဲ့ဒီအဲ့ဒီအနေထားတဲ့ဖြစ်လားမဖြစ်ဘူးလားနောက်သူတို့ဆိုင်နာတယ်လို့ပြောကြတယ်ရူတော့
ဒါဥပဒေသဘောပဲညွှန်ကြားချက်တွေပဲအဲ့ဒါကပေါ်စီလိုက်နာကိုရေးကြည့်တဲ့အတိုင်းပြည်ကြီးကညကျွန်တော်တို့ထုတ်ပြန်ထားတာဖြစ်တယ်ဒုတိယကဆီဖြစ်တော့ပဲမှာအထူးသဖြင့်တော့ဇနီးပါကော်မရှင်သဘောတူညီချက်ဒီမှာပြထမ်းထားတဲ့ဒီစစ်တုံးမှန်းနေအပေါ်နဲ့အရသားတွေဘယ်လိုသက်ဆိုင်တယ်ဆိုတာပြထမ်းထားပြီးတာဖြစ်တဲ့အတွက်ဥပဒေကရှိပြီးသားဖြစ်တယ်ဥပဒေကိုလိုက်နာတာမလိုက်နာတာပြဿနာတ န်းစည်းအရေးယူခံရတွေပိုးပြီးတော့တိုးလာတဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာအဲ့တော့ဒါနဲ့ပတ်သက်လို့ကိုဘူကြီးတို့တည်ထားတဲ့တော့ပေါ့တကြောက်လှရှားသူတွေကိုတိုးပြီးတော့ဖန်းစည်းအရေးယူမှုကတခြားဥပဒေနဲ့ကောညီညွတ်မှုရှိရလားဘလောက်ထိသူတို့ရဲ့အခွင့်အရေးကိုအကောက်ွယ်ပြီးယူကိုဖန်းစည်းခံအရေးယူခံရတဲ့လူတွေနဲ့တရားဥပဒေကြောင်းအရကိုအခွင့်အရေးကိုဘလောက်ထိအကောက်ွယ်ယူနိုင်ပါလဲ
ဒီကတော့ဖန်ဆီးခံရတဲ့အခါမှာကျွန်တော်တို့ဒီမျိုးပုံကဖန်ဆီးခံရရှိတယ်ဒီတဲ့ပေါ်ဖြစ်နေတဲ့နေရာဒီပေါ်ဖန်ဆီးခံရတာမျိုးရှိတယ်ဆိုတော့မျိုးပုံကဖန်ဆီးခံရတဲ့သူတွေကလည်းတကယ်တမ်းကျတော့တချို့ဟာဒီကျလို့ရှိရင်ဥပဒေအရခေါင်းမှတရားသူကြီးရဲ့စေတုံတရားအရအာမခံပေးမယ်ဆိုရင်ပေးလို့ရတယ်လေပေးလို့ရှင်ကြည်လောက်တဲ့သူတွေလည်းရှိတယ်ဒီလိုမျိုးတွေကိုကျွန်တော်တို့အာမခံပြရတဲ့သူတွေလည်းတွေ့ရတယ်သူတို့ဖြစ်ဒီလေကမှာဖြစ်မဖြစ်ပေါ်နေဖြစ်ပေါ်နေတဲ့နေရာမှာရှိနေတဲ့သူတွေအကောင့်ပြရတဲ့အခါမှာတော့သူတို့ကတကယ်လုံလောက်တဲ့ဥပဒေရကအကောင်ကိုတရားဟုတ်လို့ကျွန်တော်အကျဉ်းအားဖြင့်တောင်းကြလို့ရပါတယ်။အဲ့ဒီအပြင်ကိုနိုင်ငံတကာစာကြည့်စာတမ်းတွေရောပြည်ရဲ့ဥပဒေတွေမှာသတ်မှတ်ထားတဲ့နှိပ်စက်မှုတွေပေါ့။ဒီနှိပ်စက်မှုတွေပေါ့ကစစ်ကြောရေးစစ်ကြောရေးတွေမှာနှိပ်စက်မှုတွေပေါ့ကိုတုံးနေတဲ့ကိုကျွန်တော်တို့တွေ့ကြရတယ်။ဒါကဟိုဒီရှေ့ဟမှာပဲဖြစ်ဖြစ်ဒီမျိုးပေါ်တွေမှာရဲစခန်းတွေမှာပဲဖြစ်ဖြစ်ပေါ့။ဒါဒီလိုနှိပ်စက်မှုတွေမလုပ်ဘူးဆိုလို့ရှိရင်သူတို့ကကလေးတွေဟိုလိုသူတို့စိတ်ထဲမှာရှိနေတာမျိုးရှိတယ်ဒါကကျွန်တော်တို့ထောက်လဲနေပြီလေအားနေတဲ့ဘောကြရတယ်။နောက်တစ်ခုကပြည့်ပြည့်ကြောင်းလည်းမရှိဘူးဆိုတဲ့ဘောနဲ့ကြရနေတာလို့ရှိတယ်။ဒါကြောင့်မလို့ဒီကျွန်တော်တို့ကလည်းဒီစိတ်ဆင်းရဲမှုတွေမပါနိုင်မှာကျော်ပေါ်ကြောက်ဖို့ဖြည်းဖြည်းနဲ့ပျောက်သွားဖို့ဆိုလို့ရှိတယ်။နိုင်ငံတကာစာကြည့်စာရင်းတွေဖြစ်တဲ့စိတ်ဆင်းရဲမှုကိုဆန့်ကျင်တဲ့စာကြည့်စာရင်းတွေလက်မထိုးဖို့လိုလို့ပြောတယ်ကျွန်တော်တို့အချက်နဲ့ပြောနေရဖြစ်ပါတယ်။ဆိုတော့ကျွန်တော်ခြုံပြောမယ်လို့ရှိရင်တော့ဥပဒေရပြတ်ထားတဲ့ဥပဒေကောက်ကိုတူတော်လေးအားနေတယ်ကျွန်တော်ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမိကျင်တာကကုဘူကြီးတို့ APP နေနဲ့နိုင်ငံချင်းသားစီးင်းကိုပြုစုတဲ့နေရာမှာအရင်ကစခွန်တစ်ပုံမာနဲ့ဒီသဘုံနဲ့ဆက်သွယ်တဲ့ပုံမာတွေကိုပါထည့်သွင်းထားရှိပါတယ်အခုတိုင်းသားဒေသတွေမှာဖြစ်တဲ့ကချင်ရခိုင်အဲ့မှာဖြစ်တဲ့ကြီးရွာသားတွေသူတို့ဖမ်းဆီးခံရတာရှိရဲအဲ့လူတွေကနိုင်ငံချင်းသားစီးင်းထဲမှာသတ်မှတ်ပါလား
ကျွန်တော်တို့အခုနိုင်ငံချင်းသားစီးင်းထဲမှာဒီလိုတွေသတ်မှတ်ထားပါတယ်အဲ့ဒီမှာစခွန်တစ်တို့စခွန်နှစ်တို့နောက်ပိုင်းမှာတော့ဟိုပုံပြီးတုံးလာတာကဒီအကျန်းဖက်မှုနဲ့အကျန်းဖက်ပုံမှန်နဲ့ဇိုးလိုက်တာရဲ့ရှိပါတယ်။ဒီပုံပေါ်မှာတော့ဒီပုံမှန်ကငါကဝေးလို့၆၆ကြောက်သွားပြီးပုံမှန်ဆက်ရှိတော့ဒါရီနဲ့ပုံပြီးတော့များတယ်။နောက်ဒယ်မားတွေဆိုလို့ရှိရင်လေးလေးတုံးလို့လေးနှစ်ခုတော့ဒါရီနဲ့ပုံပြီးများတော့ကျွန်တော်တွေ့ရပါတယ
်။ဟုတ်ကဲ့အခုမြို့ပေါ်ဒီမှာအဓိကအဖန်းစီးများတဲ့ပုံမှန်တွေဆိုဘာဘလူတရားတပေါင်မျိုးတွေပုံများပါလဲခင်ဗျာ
။ဆိုတော့ငါကခဝေးရှိနေ၆၆ကြောက်ကြီးရှိနေတော့ဒီလေးလေးတုံးနဲ့လေးနှစ်ခွန်ရှိနေဒီအရပ်ပေါ်ရောအများကြီးဖြစ်လာတယ်မျိုးတွေ့ရပါတယ
်ဟုတ်ကဲ့အဲ့လူတွေရဲ့မျိုးပေါ်ဒီမှာဖြစ်ခဲ့တဲ့တရားဆွဲခံလူတွေကဥပဒေအရခုခံပိုင်ခွင့်ကရောတရားဥပဒေနီလန်တကြလုတ်ခွင့်ရရလားခင်ဗျာ
ဆိုတော့အခုဒီလိုကတော့ဒီရှေ့နေရှိရတော့နှောင်းခွင့်ရှိတယ်ဒါပေမဲ့ဟိုတရားကြီးဆိုင်တဲ့ကာလကအရင်ရှိကြဆုံးတဲ့မျိုးတွေတွေ့ရတယ်ဥပမာဒီမှာတော့ကိုယ်ဖြေဝဲတယ်လို့ရှိရင်အခုဂျုံလေးပေါ့90ကျော်သွားပြီပေါ့ကျန်သေးရသည်ကလည်းတစ်နှစ်ကျော်တော့တစ်နှစ်ဒီဘက်တော့တစ်နှစ်ကျော်တော့ဖြစ်ပြီဆိုဒီလိုမျိုးဂျုံလေးကိုတအားရှည်ကြောင်းလုပ်ချင်းအဖြစ်လူတွေကိုဂျီရွက်ရှိရှိနဲ့ဒုက္ခပေးလို့ဖြစ်တယ်ဆိုတော့ဒီလိုမျိုးဂျုံလေးကိုပုံမှန်သွားနေရတဲ့အတွက်ပြောနေရတဲ့အတွက်အလုပ်ပြင်ပြတာလေးရှိတယ်ပြီးတော့ငွေကြေးကုန်ကြမှုကလည်းအများကြီးပါတယ်ဆိုတော့ဒီလိုပုံစံမျိုးတွေနဲ့လူတွေကိုတစ်ဖြည်းဖြည်းအပြည့်ချူလို့မျိုးတွေကျင့်သုံးနေရတဲ့ပုံတွေ့ရတယ်ဒါကြောင့်မို့ကျွန်တော်တို့ကတရားရေးစနစ်ပေါ်ကိုပြည်ပြည်ပြောင်းလဲဖို့လိုအပ်တယ်ပြီးတော့ကျတော့ဥပဒေမျိုးကိုအဲ့လိုမျိုးသူတွေရှိနေတယ်တရားစီရင်ဘယ်လောက်ပဲကြာရမယ်ဆိုတော့ဘယ်လိုစက်ပတ်တာမျိုးလို့ဖြေလို့လုပ်ရတယ်။ဟိုဘူးသူတွေရှိနေတရားရင်ဆိုင်တဲ့တော်လို့ဆွဲဆက်နေတရားရင်ဆိုင်တဲ့လူတွေတော့ကဘုံလုံးမပေါ်ဖြစ်နေ။အဲ့လိုမျိုးတွေနဲ့ လူတစ်ဖက်လည်းနဲ့နှိပ်စက်တဲ့လူတွေကျွန်တော်တွေ့နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီ95ခါတို့66ခါကြီးတို့နဲ့ပုံမှန်တဲ့တရားဆွဲဆွမှုတွေဖန်ဆီးမှုတွေကအရင်အစိုးရထက်တောင်ပါအခုလက်ရှိအစိုးရလက်ထက်မှာပိုပြီးတော့တိုးလာတယ်လို့ကျွန်တော်သိရပါတယ်အဲ့ဒါမှန်ပါလား
ဒါရီအခြေအနေဘောတော့မူတည်ပါလေကျွန်တော်ဒီဘက်နောက်ဘက်မှာလည်းဒီပြည်ရေးရေးနဲ့ဒီကာဝေးပကတ်နေပြီးတော့ဒီလိုပုံမှန်တွေကိုပိုပြီးချိန်ဆလာတာတွေ့ရှိတယ်အထူးသဖြင့်လည်းချိန်ဆနေတာမျိုးတွေရှိပါတယ်ဒီလိုရတဲ့လက်ဒီပြည်ရေးနဲ့ကာဝေးပကတ်ချင်းဒီဥပဒေကိုချိန်ဆပြီးတော့အတိုက်အခံတွေတော့တက်ပြတ်လို့ကြရတဲ့ဒီလိုကိုတရားရင်ဆိုင်ရင်ဆိုင်နေသေးတာအချင်းတော်တွေရောက်တော့ဒီလိုမျိုးပဲပို့ပြီးများများနေကြားနေလို့ကျွန်တော်တို့ကြည့်ရပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ပဲတစ်ဆက်တည်းဦးသိန်းတန်းကိုမေးချင်ပါတယ်ခင်ဗျာဥပဒေကြောင်းအရခုနကမြို့ပေါ်မှာခုနဆွဲခါနဲ့95ခါလို66ခါတွေပုံစံဒီဆွဲဆုံမှုတွေကစစ်တပ်ကဆွဲလိုက်အစိုးရဆွဲလိုက်အဲ့လိုဖြစ်နေတယ်ဒီအခြေအနေနဲ့ပတ်သက်လို့ဦးသိန်းတန်းရဲ့သုံးသပ်ချက်အမြင်လေးသိချင်ပါတယ်ခင်ဗျာ
ကျွန်တော်ဒီဘက်လောက်ပြောရရင်ဥပဒေရပါတော့နော်ကျွန်တော်တို့95ခါဘူးဆိုတော့ဘူကအိန္ဒိယရာဇသက်ကြီးကနိုင်ငံတော်ပုဒီဘောနော်ဒီဒုံဂျုံကြီးနဲ့ပတ်သက်ပြီးတော့တပ်တင်းပုံကံမှုတွေနဲ့ပတ်သက်ပြီးထုတ်တာဟာတော့ငါအဲ့တော့အဲ့မှာပြောတခါခါခွေးမှာအဲ့ဒီကနေပြောဗမာပြည်ကဒီ interpret လုပ်ပြီးယူလိုက်တဲ့အခါမှာပြဋ္ဌာန်းချက်ရပါဖြစ်တော့တယ်ကြောနိုင်ငံတော်နဲ့သက်ဆိုင်တဲ့ဒုံဂျုံကြီးတို့စုံတရားထိပါတဲ့ဟာပေါ့နော်ဆိုတော့နိုင်ငံတော်ကရင်းနှီးထားတဲ့နိုင်ငံတော်ကိစ္စတွေဖြစ်နေတယ်ကြာအဲ့တော့ဥပဒေပြဿနာဘာပေါ်လာလဲဆိုတော့နိုင်ငံတော်ဆိုတဲ့အထက်မှာဘယ်သူတွေပါတယ်လဲဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံကြံပေးပုံမှာ2008ဖွဲ့စည်းပုံကြံပေးပုံမှာ49ရနိုင်ငံတော်ဆိုတာအုပ်ချုပ်ရေးအာဏာနဲ့ဥပဒေကြီးအာဏာကျင့်သုံးနေတဲ့သူတွေလို့ဆိုရဲသူပုဂ္ဂိုလ်တို့မဟုတ်အဖွဲ့စည်းတို့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပြောရရင်အစိုးရအဖွဲ့နဲ့အစိုးရအဖွဲ့နဲ့ကျွန်တော်တို့ဒီဟိုပါပေါ့နော်ဥပဒေကြီးအဖွဲ့ဆိုလွတ်တော်ပေါ့ဗျာအဲ့ဒီကလူတွေကတရားစွဲနေအဲ့တော့စစ်မတော်ကတာဝန်ကြီးတာဝန်ယူထားတဲ့အခါကျတော့ပုံမှာ49ရအကျုံးဝင်သလားမဝင်ဘူးလားပြဿနာရှိနေကြဒါဥပဒေပြဿနာကျွန်တော်တွေ့တယ်အာငါအကကြီးဆိုရင်တော့စစ်တပ်နဲ့တည်းသက်ဆိုင်တာဆိုလို့ရငါငါခါဘူးကြီးဒီကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးအမြင်ရတော့တတ်ကဆွဲကုန်ရှိငါငါငါခါဘူးကြီးအစိုးရအဖွဲ့နဲ့လွတ်တော်ရတာကျင့်သုံးနိုင်တာဖြစ်တယ်ဒါကမူလ original လာခဲ့တဲ့ဇာတ်လမ်းကကျွန်တော်တတ်သွင်းပုံကံမူလက်ကံပုံစံဒီပုံကံမူရည်သူနဲ့ခုကြတော့ဟိုဖိနေချုပ်ချက်ကြပါဗျာဒီပုံမှာဆီအနာချင်းဖြစ်အဆက်ဆက်မှာတော့ခလေးတရားကြပုံမှာအစ်တန်ကြီးနဲ့ပြီးရင်ငါညနဲ့ဆွဲပြီးတော့တန်မှန်တော့အောက်ကြီးလက်အောင်နေတာဆိုငါငါပါဝင်လို့ဆွဲတာအခုကတော့ဒီဟာပင်နိုင်သုံးနဲ့ဖပြက်နာဖြစ်ရှယ်ဥတွေဖြစ်လာပြီးတော့ကြက်တနာရှိရလို့ထင်တယ်ဆော့ဆော့ချောက်ကားကြီးဆိုရလဲတကယ်တမ်းကျတော့ကျွန်တော်တို့တမရာကြီးဥသိန်းစင်လက်ထက်မှာ e-business ကိုခေါ်တဲ့ဒီစီးပွားရေးလုပ်ငန်းတွေကိုဒီကဂရင်းချက်လက်ဒီကာဝယ်မှုတွေပြခိုင်းနေမှာသူကဆော့ဆော့ချောက်ကားကြီးအနေနဲ့အချက်တစ်ချက်ထည့်လိုက်တာအဲဒီနေရာလေးအကုန်လုံးကရာဇတ်ကြီးမှာကုန်ပါပြီးတာပါပြီးတာအထုတလဲဖိနေချုပ်ချယ်ကိုလုပ်တာလို့ဖြစ်နေတော့ကားကြီးကိုတုံးဆွဲနေတာတော့ပိတ်မကောင်းဘူးလို့ကျွန်တော်ထင်တယ်ဥတွေနဲ့မညီဘူးလို့ဆိုတော့
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမြင်ချင်တာဒီ95ခါနဲ့တရားဆွဲတဲ့ကိစ္စမှာအထူးဖြစ်တက်မတော်ကတရားဆွဲတဲ့ကိစ္စမှာအဲတက်ကြွလှူရှားသူတွေတော်များပြောနေတာကလည်းတရားဆွဲခံပြီဆိုတာနဲ့တရားသူကြီးတွေကတက်မတော်ဘက်ကဆွဲပြီဆိုတာနဲ့တရားရုံးကလက်ခံနေပြည်ရနဲ့ချက်ချင်းဖမ်းနေအဲ့တော့ပို့ပြီးတော့တရားတက်မတော်ဘက်ကဆွဲဆိုတဲ့အမှုတွေမှာပို့ပြီးအလေးထားတယ်ဆိုတဲ့တရားကြီးဘက်ကအလေးထားတယ်ဆိုတဲ့သူတို့ဘက်ကသဘောထားတွေကျွန်တော်ကြားနေရပါတယ်တကယ်ပဲတရားကြီးဘက်ကလွတ်လပ်လပ်ဆောင်ရွက်နိုင်တဲ့အခြေအနေမှာရောရှိရလားခင်ဗျာ
အဲ့ဒါတော့ဗျာ150လောက်စုပ်ချုပ်ရင်းဆက်အနာကျင်းစနစ်အောင်မှာကြာရောက်လာတာဗျာဒီ2008ဖွဲ့စည်းပုံကြံဥပဒေကစစ်တပ်ကရွေးဆိုခဲ့တာပဲဆက်အနာကျင်းကြီးရေးခဲ့တဲ့ဥပဒေပဲအဲ့ဒီကလေ့ကျင့်တိုးထောင်ထားတဲ့1988ခုနှစ်တရားစီရင်ဥပဒေ2000ပြည်နှစ်တရားစီရင်ဥပဒေ2010ပြည်နှစ်တရားစီရင်ဥပဒေအကုန်လုံးကအဲ့ဒီလေ့ကျင့်တိုးထောင်ထားတဲ့ဥပဒေနဲ့ဆက်ခုခွာနေတာဒီအခြေအချင်းတရားစီရင်ရန်ညားဟာနော်ဒီဆက်အနာကျင်းစနစ်ကမွေးထုတ်ပြီးလိုက်တဲ့လူတွေပဲဖြစ်ပြီးတော့ဆက်အနာကျင်းစနစ်ရဲ့အကျိုးပြုအားကိုကာကွယ်မဲ့လူတွေဖြစ်နေတော့အခုလိုအခြေအနေမျိုးဆက်ရောက်နေတယ်လို့သူဆွဲခံရတာဘာမှအံ့ဩစရာမရှိပါဘူ
းဟုတ်ကဲ့ကိုဘိုကြီးရောဘယ်လိုမြင်လဲခင်ဗျာဒီတရားရေးဌာနလွတ်လပ်မှုနဲ့ပတ်သက်လို့လက်ရှိအနေအထားမှာပေါ့
ဒီတရားရေးဌာနရဲ့လွတ်လပ်မှုနဲ့တရားသူကြီးရဲ့စီမံတရားပုံပေါ်တော့ကျွန်တော်တို့မျိုးထုတ်ပြရည်အားရှိပါတယ်ကြောက်ကြုပ်လို့လေဒီအခုဒီရှေ့ဒီလောကကြီးရဲ့မှာဖြစ်ပြီးတော့ဒီရဲ့မှာဖြစ်ဖြစ်ဒီရုပ်မြင့်ကနေပြန်လဲထူထောင်ပြင်တယ်ဆိုရဲအယူဆကြတယ်ပို့ပြီးတော့ဟိုကျေလောင်လာတဲ့လူကိုကျွန်တော်တို့ကြားသိကြတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိရှိနေတဲ့တရားရေးစနစ်ပေါ်မှာအကျုံချီမှုကြည်လူရဲ့အကျုံချီမှုကအရင်ကအားခဲ့လာတယ်။ဒါကြောင့်မလို့လေဒီတရားစီရင်ရေးကိုအများကြီးကျွန်တော်တို့ဘေးကွန်းထုတ်နေရတာဖြစ်ပါတယ်
။ဟုတ်ကဲ့ကူဦးသိန်းတန်းကတရားရေးဝန်ကြီးဌာနရှိတဲ့နယ်ဆိုတဲ့ဖွဲ့တဲ့နယ်ဆိုတဲ့အမြင်ပေါ်မှာဦးသိန်းတန်းရဲ့သဘောထားကဘယ်လိုရှိပါလဲ
။ကျွန်တော်တို့တောင်းဆိုခဲ့တာပါကျွန်တော်တို့ဒီ2018ခုနှစ်ဒီဇင်ဘာ17ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံလွတ်လပ်သောစစ်နေများအသင်းရဲ့မိသားစုများကျွန်တော်တို့တောင်းဆိုခဲ့တာပါ တရားရေးဝန်ကြီးဌာနပေါ်ပေါက်ဖို့လိုအပ်တယ်ကျွန်တော်တို့ပြောတယ်အဲ့ဒီအောက်လက်အောက်မှာပြဿနာတွေရှင်းရတယ်အများကြီးရှိခုနကျွန်တော်ပြောရတယ်ဥပဒေဆိုတော့အုပ်ချုပ်တဲ့လူသားသားကသူ့အကျိုးကြီးဘွားကာကွယ်ဖို့တည်ထောင်ထားတာဖြစ်တယ်တရားရေးစစ်ပလိနော်ထောက်ဒါတွေအကုန်လုံးကအာဏာရဲ့ခွေးသားစိတ်အဲ့တော့သက်ဆိုင်ဖွဲ့စည်းပုံစံကြီးကပေါ်ပေါက်လာတဲ့ဆက်အနာရှင်အဆက်ဆက်ကသူတို့အကျိုးကြီးဘွားတယ်သူတို့စစ်တပ်တော်ကပြဋ္ဌာန်းထားတယ်နော်ဒီစစ်တပ်ကိုဖိပါပေးတဲ့ဥပဒေတွေကနော်အပါပေးတဲ့ကာကွယ်တဲ့သူတို့အကျိုးကြီးဘွားတွေကာကွယ်တဲ့ဥပဒေတွေကစီရင်ရတဲ့တရားရုံးတာအဲ့ဒီအခြေခံအုပ်စုတွေကိုမပြည့်စုံနိုင်ကြညာဘာမှအကောင့်ဆက်ဖို့မလာဘူးကျွန်တော်တို့ပန်းစစ်ကိုဦးတင်တာဆက်ရကျွန်တော်ဦးတင်တယ်ဆိုရင်ဘာမှမဖြစ်ဘူး
ဟုတ်ကဲ့
ဒီအနေဓာတ်ကြီးမျိုးတို့ရဲ့လို့ပြောစား
ဟုတ်ကဲ့ကျွန်တော်အဲ့ခုနတရားရုံးကြီးဌာနဖွဲ့စည်းတဲ့ကိစ္စနဲ့ပတ်သက်လို့ပဲထပ်မေးချင်ပါတယ်ဦးသိန်းတန်းကိုတရားရုံးကြီးဌာနဖွဲ့စည်းဖို့စဉ်းစားချက်ဘလို့အချင်းကြီးကြောင့်ဖွဲ့ဖို့လိုရလို့မြင်တာပါလဲနောက်တစ်ချက်ကတရားရုံးကြီးဌာနဖွဲ့ခြင်းအဖြစ်အစိုးရလည်းပတ်သက်နေတဲ့အခါကျတော့တရားကြီးမှာသွားပြီးဆွတ်ဖက်ရရောဆွတ်ဖက်နိုင်တဲ့အနေအထားမျိုးတော့ဖြစ်မလာနိုင်ဘူးလား
ဒါနှစ်ပိုင်းပေါ့ဗျာအဲ့တော့တစ်ခုချင်းဖြေမယ်တစ်ခါတည်းဘာလို့ဆက်ရောက်တာလဲဆိုတော့နိုင်ငံတကာမှာ Judicial Services Commission ဆိုတာရှိတယ် GSC ဆိုတာအဲ့ဒါဒီတရားကြီးဝန်ကြီးဌာနသဘောအောက်မှာပဲနော်ဒီတရားကြီးဝန်ထမ်းတွေရဲ့ဒီအရှိအပြောင်းညာလူအတို့မြင့်တို့ပြည်တံတို့ဆုံးဖြတ်တယ်ဆိုတော့အဲ့ဒါ Admin Side အခုကတရားစီရင်မှာမပါဘူးဒါအမေရိကန်ပြည်တော်စုမှာ Judicial Commission GSC ပေါ့ဒါမျိုးတွေရှိတယ်အဲ့တော့အဲ့ဒီထဲမှာတက်တော်ကိုယ်စားလှယ်တွေပါတယ်နောက်တစ်ခါတရားပြည်တော်စုတရားသူကြီးချုပ်ပါမယ်နောက်တစ်ခါဒီအတမွမ်းစင်းတဲ့မဆိုင်တဲ့တွေပါပါပြီးတော့မှချုပ်ရောင်းမှာဒီယူရတာတော့လောက်တာပရိတိမ်မှလည်းဒီဇိုင်းတော့160ရှိဒါမျိုးလုပ်ခဲ့တာအဲ့တော့ကျွန်တော်တို့ဒီမှာဘုရားစီရင်ရေးနဲ့ဘုရားစီရင်ရဒီပြည်တော်စစ်တရားတော်ကျုပ်ဘုရားစီရင်အကုန်လုံးကကျွန်တော်ပင့်မှာထိုင်နေအုပ်ချုပ်ရေးကလည်းဒီအောက်ထဲမှာရှိတယ်ဆိုတော့ဒီကြောင်းနည်းပေါ့နော်ပြီးကြဖြစ်တယ်ဒါတကယ်တော့ပြီးကြဖြစ်ရပြီးကြဖြစ်ရမယ်ဘုရားစီရင်ရဲ့ဟိုလက်ကျင်ပင်ကြားတာကျွန်တော်တို့ဆက်သွဲဆောင်ရွက်တာဇာရုတို့မြင်တာပြည်တံတို့ကပညာရေးလောက်တာဆိုတော့အပိုင်းကတစ်ပိုင်းရှိရမယ်ပင်ထိုင်နေဘုရားစီနဲ့ပန်းတပိုင်းဖြစ်ရအဲ့ဒါတူလို့ကျွန်တော်တို့ကကျူလီဇာဘက်ကော်မရှင်အစားပဲเนาะအဲ့ဒါတူကျွန်တော်တို့ကတောင်းဆိုတာဖြစ်ဒါတရားရေးဝန်ကြီးဌာနသမားကြီးကအရင်တော့ကရှိတယ်ဘုံနေဝင်တဲ့ခါမှာဖြတ်သိမ်းပြလိုက်တာပေါ့နောက်တစ်ခွက်ချက်ကတရားစီရေးအဖွဲ့ထဲမှာပါလာတဲ့အတွက်เนาะဟိုတွန်းမှုဆွတ်ဖက်နိုင်တယ်ဆိုတာအခုလည်းဘုရားစီကဒီတက်လွတ်လပ်တဲ့ဆိုရင်ကသူ့ဦးနဲ့သူ့အကြောင်းနဲ့သူကျွန်တော်တို့ဆွတ်ဖက်နေကြတယ်တခါတရံခုနလိုထူးခြားတဲ့အခြေအနေမှာတရားရေးကလည်းဘောနော်ကြီးစိတ်တော်ဒီခိုင်းရတော့မလို့သူကအလိုလိုလုပ်တာဆိုတော့ဒီလိုအချက်ကြီးဒီအယူဆွဲနေတဲ့ဂရိလေးပါးနဲ့အထူးသဖြင့်အကြောက်တရားပေါ့ဗျာဘုရားဂရိတော်လုပ်နေရတဲ့အချက်ကြီးရှိတော့ဒါငကိုလေးကဒီအချိန်မရှိဘူးကဒါပေမဲ့တရားစီရင်ကိုသူ့ဟာဒီခိုင်းခိုင်းမာမာတည်တည်တနံလုပ်နိုင်လို့ရှိအာနာသုံးရက်ကိုစီးကြားဒီပြန်ထုံးဆောင်ရနိုင်လို့ဆိုရင်ဒီကိစ္စအဆိုးကြီးပါပေါ့ဘူးအခုကအာနာတော့ကကွဲလည်းမကွဲဘူးရောလည်းနေတယ်အစဉ်အဆက်ဝင်ဆက်ဖက်တယ်လို့ဖြစ်တယ်အဲ့ဒီအချိန်မျိုးကျွန်တော်တို့ပြင်နေတဲ့အတွက်ဘုရားစီဘုန်းကြီးဌာနအသေးစားစီကိုတောင်းဆိုတာဖြစ်တယ်
ဟုတ်ကဲ့ကျွန်တော်အခုတော့ရှင်တချို့ကဖုန်းနံပါတ်ပို့ထားပြီမယ်ခေါ်လို့မရပါဘူးဒါပေမဲ့တော့ရှင်တချို့ရဲ့ပီဇာတချို့ဖတ်ပြပါမယ်မထွေးရေးထားတာကတော့အခုဒီဖန်စီခံရတဲ့လူတွေနဲ့ပတ်သက်လို့ကုစားနည်းကတော့ခံရသူတွေရဲ့စိတ်နူးညံ့မှုကြားတတ်မှုပေါ်မှာခြေခံပြီးတော့မျိုးမျိုးဖြစ်နိုင်ပါတယ်တဲ့ဖြစ်စေချင်တာကတက်ဆိုင်ရာနိုင်ငံတကာတရားရုံးမှာပြစ်မှုနဲ့ညီပြစ်ဒဏ်ခံရပြီးတော့ပြည်သူကိုကျေနပ်စွာတောင်းပန်ရမယ်ဒါပြင်စစ်မှန်တဲ့တရားကိုလည်းမြင်တွေ့ရရှိစေပြီးတော့ပြည်သူပေါ်မှာကိုကျင်းစာစေနာမှန်ရှိစေလိုပါတယ်တဲ့မထွေးရဲ့အမြင်မှာနောက်တစ်ခုကတော့ရီမွန်လှိုင်းတဲ့ရခိုင်မှာမယုံသင်္ကန်းနဲ့ဖမ်းဆီးမှုတွေမျိုးစစ်တပ်ကတိုင်းလာနေမြေတွေမှာလုပ်နေကြပါတဲ့ခေတ်နီးပညာတိုးတက်လာလို့သာအခုမှလူတွေသိကြတာပါတဲ့ဥပဒေအရစစ်တပ်ကသူ့သဘောတိုင်းသူလုပ်နေတာပါအစိုးရကစစ်တပ်ပေါ်မှာဘာမှလုပ်ပိုင်ခွင့်မှမရှိပါဘူးတဲ့ဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီခားတဲ့သူကတော့နင့်တာမှမလွဲပါဘူးတဲ့ဒါတော့ရှင်တွေအမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ခုနကတန်တရားနဲ့ခုလိုဖန်းစည်းခံသူတွေတကယ်မဟုတ်ပဲနဲ့ဖန်းစည်းခံသူတွေရဲ့နင့်တာမှုကိုဘယ်လိုကုစားပေးနိုင်မလဲဒါနဲ့ပတ်သက်လို့ကုဘိုကြီးရဲ့အမြင်သိချင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီနိုင်ငံတကာမှာတော့ဒီနင့်တာမှုကိုကုစားပေးရဲ့ဥပဒေလေးရှိပါတယ်ဥပမာဖိလစ်ပိုင်မှာဆိုလို့ရှိရင်ဒီ Republic Act လို့ခေါ်တယ်ပေါ့အဲ့တော့ဒီကဘူနင့်တာမှုကိုကျွန်တော်တို့ကုစားပေးရတာလေဒါပြီးရတဲ့ကုစားပေးရမှာဆိုလို့ရှိရင် Voting Law လို့ဆိုပြီးထွက်လာတာရှိပါတယ်အဲ့တော့တကယ်လူ့ကိုယ်ရေးချိုးဖောက်မှုကိုခံရရတယ်။အဲ့ဒီလူ့ကိုယ်ရေးချိုးဖောက်မှုကိုခံရရတဲ့မှာဘယ်လိုလဲချိုးဖောက်တာလဲဆိုလို့ရှိရင်ဒီအဲ့တုန်းကတော့သူတို့နဲ့ပြည်ရင်းစစ်ဖြစ်နေတာပေါ့။ဆိုတော့စစ်ဘက်ကချိုးဖောက်တာတွေရှိရဲ့နောက်သူတို့အတိတ်ကတော့ချိုးဖောက်တာတွေရှိတယ်။အဲ့တော့ဒီကိုပြန်ပြီးတော့ဟိုကုစားပြီးတဲ့ဟာဒီပေါ့။အဲ့တော့အဲ့ဒီကို check the problem ပါလေအဲ့လိုနေတာတဲ့သူတွေအတွက်ကိုပြန်ပြီးကုစားပြီးတဲ့ဟာမျိုးကြီးဥပဒေရှိပါတယ်။အဲ့လိုပဲအင်ဂျင်နီယာနိုင်ငံတွေပါလေ IT ဘောပါပဲဖြစ်ဖြစ်ဒီဒီပေါ်မှာတကယ်ဒီလိုဥပဒေရှိပါလေကျွန်တော်ပြန်နိုင်ငံမှာလည်းဒီအလားတူဥပဒေကိုနိုင်ငံဟောကူရတဲ့ဥပဒေကိုဒီကကလိုအပ်နေပါတယ်ဆိုတော့အဲ့ဒီလိုမျိုးဥပဒေကိုပြောတဲ့အခါမှာအစ်အကြောင်းကိုမဟုတ်ဘဲနဲ့အခုလက်ရှိပြည်ထောင်စုမှာဆန်းစားနေရတဲ့သူတွေကိုလည်းကျွန်တော်တို့ဆက်ဆင်ရဖို့လိုပါတယ် ့ဥပမာရခိုင်ပါလူတရားကျော်လောက်ဆောင်ဆရာတွေ155ယောက်ပေါ့အများကြီးကအပြည့်မရှိဘူးသူတို့ကအပြည့်မရှိတဲ့အပန်းခံရရတယ်အပန်းခံရပြီးတဲ့အခါကျတော့မင်းတို့ဘောတော့ဆိုတော့တခုနဲ့ပဲဆိုတော့ပြီးတော့တယ်ဆိုလို့ရှိတယ်အဲ့ဒီလူတွေကိုဘယ်သူမှဖန်တာလဲဖန်တဲ့လူကမားရည်ဆိုလို့ရှိရင်လည်းသူကပြန်တောင်းတော့မလို့ပဲပြီးရင်သူတို့မြင့်တာတော့လည်းမြင့်တာကြောက်ချက်တူကိုပြန်ပြီးတော့တပုံတွေကကုစားပြီးလို့တော့ပါတယ်အဲ့ဒီဘလို့ပဲနေတော့တူတာကတော့ဆိုပြီးတော့ဖြစ်တဲ့ရုံပဲဆိုတော့ကတော့ကျွန်တော်တို့ဟိုတောင်းဝင်ယူဖို့ကျင်းတယ်လို့အကြေရောက်ပါတယ်။ဒါကြောင့်မို့ဝိနာဒီနေရာအတွက်ကုစားပြီးရဲ့ဥပဒေကိုစမ်းနေတော့ပေါ်ဆောင်ပြနေပြီလို့ကျွန်တော်တို့အင်းပါတယ်
။ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့တက်ဆိုင်ရာအမတ်ဒီပါတွေကဆွေးနွေးဖို့ရှိပါလားလှုပ်ဆောင်မှုတစ်ခုခုရှိပါလားအရှင်လို့ဖို့
ကျွန်တော်တို့ဒီတချို့အမတ်လှုပ်တော့ပတ်နေတော့ကျွန်တော်တို့ဆွေးနွေးတာတွေတော့ရှိပါတယ်ဆိုတော့ဒီအကောင့်နဲ့ပို့ဖို့ဆိုတော့လေနိုင်ငံရေးကြီးကြီးနဲ့နိုင်ငံရေးချုပ်တွေပေါ်တော့ပို့ပြီးပို့ပြီးအောင်ပါပါ။ဟု
တ်ကဲ့။ဟုတ်ကဲ့။
ကျွန်တော်တို့ဒါပေမဲ့သိကြတာကလက်တော့ခံရတဲ့လူတွေကသူတို့ခံစားချက်တွေပျောက်သွားလို့ရှိရင်ဒါကမျိုးသက်ပြင်းပြင်းနဲ့ရေးတယ်လို့အများကြီးနောက်ထပ်ပြောပါပါ။ရှိနေတဲ့ဒီလူငယ်လမ်းစဉ်တွေကိုလူငယ်ကျန်းကျောင်းပေါ်ပေါ်မှာလေဒီတိုင်းရင်းသားတွေအကြောင်းကြည့်ဖို့အတော်လေးကြောက်နေတော့တယ်ဒီကျွန်တော်တို့ကျေပါပါ
ဟုတ်ကဲ့ကျွန်တော်အချိန်
လေးကိုအထောက်ကြည့်ဖြစ်ပြုံးတော့ဒီလိုမျိုးပြန်ပြောပြင်လို့လုပ်ကိုလုပ်ခဲ့ပ
ါဟုတ်ကဲ့ကျွန်တော်အချိန်လေးသိမ့်ရတော့ပါဘူးဒါပေမဲ့ဥသိမ့်တန်းကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ကိုဘူကြီးခုနပြောတဲ့နစ်နာသူတွေအတွက်ပြန်ပြီးတော့ကုစားပေးနိုင်တဲ့ဥပဒေမျိုးတွေရှိတဲ့နယ်ဆိုတော့ခုဥသိမ့်တန်းကိုအမြင်သိချင်ပါတယ်ခင်ဗျာတူတူတူပေါ့အ
ရှိတနာပေါ့ဗျာကျွန်တော်တို့၃ညခန်းခံနေရတယ်ထောင်ထဲမှာဟို၁၀နှစ်၁၀ဘုအလုံးတိုင်းထဲမှာပြစ်ခံရတယ်အော်ဒီစကြဝဠာကနေမှာလက်ပြီးတော့လက်ထားနဲ့မလုပ်တာမဟုတ်လက်ထားနဲ့တူတော့တုံးနေတယ်တူတယ်ကျင်းဆက်နေတယ်တူတယ်ပြီးတော့လွတ်လာတဲ့အခါမှာနန်းနန်းမထူးနိုင်အောင်ရှင်းနေတဲ့အစီရုပ်သိမ်းတာတော့ဘောဟာမျိုးကိုဖျက်ခဲ့ရည်ရှိအဲ့လိုရိုင်းဆိုင်နဲ့ဒီအာဂါတတို့အမုန်းတရားနဲ့လုပ်တဲ့ဟာတွေမရှိဘဲနဲ့ဒီဒီလူတွေရဲ့ဘောဟာပြန်ပြုတ်ထောင်နေမယ်လူရင်းကြီးဥတွေကရှိနေတာပေါ့ဗျာ
ဟုတ်ကဲ့
ဒါတင်နောက်ချင်းချိန်မှာပေါ်လာလို့ကျွန်တော်ပြောလိုက်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တဲ့လေးလိုက်အစီအစဉ်အခုအချိန်ဆစ်သွားလို့ပါဒီအရှုမှာပါဝင်ပြီးတော့ဆွေးနွေးပြီးတဲ့ဥသိမ်းတန်းဦးနဲ့ကုဘူကြီးနောက်ပရော်ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲညှနာခွင့်ပေးပါ